internet ဟာလူတွေအတွက်အင်မတန်အသုံးဝင်တဲ့နေရာတစ်ခုဖြစ်ပေမဲ့ internet ကြောင့်ပဲလူတွေအနှောက်အယှက်ပေးခံရ၊စော်ကားခံရတာတွေလည်းရှိနေတယ်နော်ကိုသားညို့
။အခုဘယ်သူတွေကများနှောက်ယှက်နေကြလို့မဆုမြတ်မော
။ကျွန်တော်နှောက်ယှက်ခံရတာမဟုတ်ပါဘူးရှင့်။ American မှာ internet သုံးနေတဲ့သူ၄ယောက်မှာ၁ယောက်ဟာ online ပေါ်မှာတနည်းမဟုတ်တနည်းအနှောက်အယှက်ပေးခံရတယ်လို့ဖြူးသူတေသနာရဲ့နောက်ဆုံးစစ်တမ်းမှာပြောထားလို့ပါ။internet online ပေါ်မှာသူတစ်ပါးကိုစော်ကားပေါ်ကလှုပ်တက်တဲ့အပြုအမူတွေနဲ့ပတ်သက်ပြီးတော့အသေးစိတ်အဖြစ်ဆုံးလို့ပြောကြတဲ့ဒီ American ကသုတေသနအဖွဲ့တစ်ခုဖြစ်တဲ့ Pew ရဲ့ online harassment စစ်တမ်းမှာဆိုရင် online ပေါ်မှာကိုကိုယ်တိုင်အနှောက်အယှက်ပေးခံရတဲ့သူက40ရာခိုင်နှုန်းရှိပြီးတော့တခြားသူတွေအဲ့ဒီလိုမျိုးအနှောက်အယှက်ပေးခံရတာကိုတွေ့ဘူးမြင်ဘူးတဲ့သူက83ရာခိုင်နှုန်းရှိတာတွေ့ရတယ်လေ
အဲ့လိုမျိုးတွေကြောင့်တချို့ဆက်ကြော်သက်တွေဆိုရင်ကိုကိုယ်ကိုအဆုံးစီရင်သွားကြတာတော့မှရှိတယ်မဟုတ်လားဗျသတင်းတွေတဲမှာမကြာကြားနေရတာ
အဲ့လိုမျိုး online ပေါ်မှာသူတစ်ပါးကိုထိခိုက်ဆော်ကားနေတာတွေနဲ့ပတ်သက်လို့ဖြူးသူတေသနာအဖွဲ့ကစစ်တမ်းကောက်တော့စစ်တမ်းမှာဖြေတဲ့သူတွေကို online harassment ပုံစံ6မျိုးဥပမာပေးပြီးတော့ဘယ်လိုပုံစံမျိုးနဲ့ကြုံဘူးတလဲလို့မေးပါတယ်။ရှင်းအောင်ပြောရရင်တော့ဒီအနှောက်အယှက်ပေးခံရတဲ့ပုံစံ6မျိုးပေါ့။နံပါတ်1ကသူတစ်ပါးကိုထိခိုက်နစ်နာစေတဲ့အတုံးနှုံးတွေသုံးပြီးတော့နှောက်ယှက်တာ။နံပါတ်2ကသူများအယှက်ရအောင်လို့တမင်တကာလုပ်တာ။နံပါတ်3ကကိုထီးလက်ရောက်လုပ်မယ်ဆိုတာမျိုးချိန်ချောက်တာနံပါတ်4ကအချိန်တော်တော်ကြာကြာအနှောက်အယှက်ပေးနေတာမျိုးနောက်နံပါတ်5ကတော့ဒီလိမ်ပိုင်းဆိုင်ရာစော်ကားမော်ကရေးသားအနှောက်အယှက်ပေးတာနဲ့နောက်ဆုံးနံပါတ်6ကကို့ online ပေါ်မှာမျက်ခြေမပြတ်စောင့်ကြည့်နှောက်ယှက်နေတာမျိုးအဲ့လိုမျိုးပုံစံ6မျိုးခွဲပြီးတော့မေးခွန်းတွေကိုမေးခဲ့တာပ
ါသူများကိုနင့်နနာဖြစ်အောင်ပြောကြတာအယှက်ခွဲတဲ့သဘောမျိုးရေးကြတာမျိုးကဒီလူမှုကွန်ရက်တွေမှာကျွန်တော်လည်းတွေ့တွေ့နေရတယ်ဗျချို့ကသူတို့ပြောလိုက်တာဘယ်တိုင်းတာထိသူများကိုတွားပြီးတော့ထိခိုက်သွားစီတယ်ဆိုတာတော့မှတွေးမိကြရလားမသိပါဘူ
းဟုတ်ပါတယ်ဒီစစ်တမ်းမှာဖြေကြတဲ့သူ60ရာခိုင်နှုန်းကသူများကိုနင်းနင်းနန်နာနံပါတ်တွေတက်ပြီးတော့နှောက်ယှက်စော်ကားတာကိုသူတို့တွေးမြင်ဘူးတယ်လို့ပြောကြတယ်လေ28ရာခိုင်နှုန်းကတော့ကိုယ်တိုင်ကိုခံရဘူးကြတာတဲ့နောက်တမင်ကိုဒီအဆက်ရအောင်လို့ရေးတာပြောတာမျိုးလှုပ်ခံရတဲ့သူကလည်း22ရာခိုင်နှုန်းလောက်ရှိကြတယ်အဲ့ဒါမျိုးအများဆုံးခံရတာတွေကအမျိုးသားတွေတယ်ရှင်
အဲ့လိုမျိုးတွေကိုလူတော်များများကြုံတွေ့ကြဘူးလေဆိုပေမဲ့ online ပေါ်မှာပြောနေရင်းနေကြတာဆိုတော့ဒါတွေကိုမတုံ့ပြန်မဲ့နေလိုက်လို့ရမယ်ထင်တယ်ဗ
ျစစ်တမ်းမှာဖြေကြတဲ့သူတွေကလည်းအဲ့လိုမျိုးတွေတွေ့လို့ရှိရင်သူတို့မတိကျောကျွံပြုတ်လိုက်တာပဲလို့ပြောကြပါရဲအနှောက်အယှက်ပေးတဲ့ပုံစံ6မျိုးတည်းရမှဒီအရန်ကြီးကိုစိုးရင်စရာမကောင်းတဲ့အနှောက်အယှက်ပေးမှုနဲ့စိုးရင်ရလာအောင်လို့အနှောက်အယှက်ပေးမှုဆိုပြီးတော့နှစ်ပိုင်းခွဲထားပါရဲစစောကပြောသလိုပဲဒီတော်တော်များများကြုံကြဘူးတဲ့ပုံစံ2မျိုးနဲ့အနှောက်အယှက်ပေးတာတော့အရန်ကြီးစိုးရင်စရာမကောင်းလာတဲ့ online အနှောက်အယှက်ပေးမှုဆိုပြီးတော့မှတ်ပါရဲ
ဟုတ်တော့ဗျာဒီကိုတိလေးရောက်လုံမယ်ဆိုပြီးတော့ချင်းချောက်နှောက်ရှက်တာမျိုးတွေနောက်ချင်းအတော်ကြကြာနှောက်ရှက်ပြီးနေတာမျိုးလိမ်မန်းဆိုင်ရာစော်ကားရေးတာမျိုးနဲ့တစ်ချိန်လုံးကိုစောင့်ကြည့်နှောက်ရှက်နေတာမျိုးတွေကကြတော့လစ်လျူပြုတ်လို့မရတော့ဘူးလေချင်းချောက်ခံရတဲ့သူတွေအတွက်ကတကယ်ကိုစိုးရင်စရာဖြစ်နေမှာပေါ့
အမေရိကန်မှာဒီအင်တာနက်သုံးကြတဲ့သူတွေထဲမှာစိုးရင်ရလာအောင်အနှောက်ရှက်ပေးခံရတဲ့သူတွေက18ရာခိုင်နှုန်းတောင်ရှိတာတဲ့ကိုသားညုံရဲ့အများစုခံရတာမိန်းကလေးငယ်တွေဖြစ်တယ်တဲ့
တခုရှိတာကလည်းအခုလိုမျိုးနှောက်ယှက်စော်ကားပြောနေကြတာ online ပေါ်မှာဖြစ်နေတာဆိုတော့ကိုယ့်ကိုပြောနေတာဘယ်သူလဲဆိုတာကလည်းအတိအကျသိနိုင်ဖို့ခက်ခဲမှာပဲဗျ
။သိကြတာပေါ့ဒီ online ပေါ်မှာနှောက်ယှက်ပေးခံရတဲ့သူထောက်ဝက်ကျော်ကသူတို့နှောက်ယှက်စော်ကားနေတဲ့သူတွေဘယ်သူဆိုတာမသိကြဘူးတဲ့။ကိုမသိတဲ့သစိမ့်တွေကိုကိုဘယ်သူလဲဆိုတာကိုအမှန်မပြောကြတဲ့သူတွေကနှောက်ယှက်တာတဲ့။အဲ့လိုမျိုးခံရတာအများစုကလည်းလူမှုကွန်ရက်တွေတယောက်နဲ့တယောက်ချိတ်ဆက်ကြတဲ့ mobile app တွေမှာဖြစ်ကြတာလို့ဖြူးစစ်တမ်းကပြောပါတယ်။
Facebook လိုမျိုးလူမှုကွန်ရက် website တွေမှာအနှောက်အယှက်ပေးခံရတဲ့သူက66ရာခိုင်နှုန်းရှိတယ်ဆိုပဲဗျ။ကိုယ့်ရဲ့ထင်မြင်ချက် comment တွေပေးလို့ရတဲ့ website မျိုးတွေမှာရရင်ဆိုင်ဆိုင်စော်ကားမော်ကအပြောခံရတဲ့သူကလည်း22ရာခိုင်လောက်ရှိတယ်မဆမျက်မွန်ရဲ့။
တေချာတာကတော့အမျိုးသမီးတွေတော်တော်များများဒီနိနေနနာစော်ကားနှောက်အယှက်ပြောခံရတာက online game ကစားတဲ့ website တွေမှာရှေ့အဲ့လိုမျိုး website မျိုးတွေကအမျိုးသားတွေကိုပို့ပြီးတော့လက်ခံကြိုဆိုပြီးတော့အမျိုးသမီးတွေဆိုရင်တော့အနှောက်အယှက်ပေးကြတယ်လို့ဖြူးစစ်တမ်းမှာဖြေကြသူတွေကပြောကြပါတယ်။
အခုလိုမျိုးဒီ online ပေါ်မှာအနှောက်ယှက်ပေးခံရတာကအသက်အရွယ်ပိုင်းခြားနဲ့လဲဆိုင်နေတယ်ဆိုတာကိုစစ်တမ်းကတွေ့တယ်လေလူငယ်လူလတ်ပိုင်းတွေပို့ပြီးတော့နှောက်ယှက်ခံကြရတာဗ
ျ Young adult လို့ဒီမှာပြောကြတဲ့လူငယ်လူလတ်ပိုင်းတွေထဲမှာပုံစံ6မျိုးတည်းကတမျိုးမျိုးနဲ့တော့နှောက်ယှက်တာခံကြရဘူးတဲ့နောက်လိမ်ပိုင်းဆိုင်ရာစော်ကားမယ်ဆိုတာမျိုးပြောပြီးတော့နှောက်ယှက်ခံရတဲ့ထဲမှာအသက်18နှစ်ကနေ24နှစ်ကြားအရွယ်မိန်းကလေးတွေကအများဆုံးခံရတာပဲတဲ့
တကယ်တော့ဒီ internet online ဆိုတာကဘုဒ္ဓတမျိုးစုံကိုရနိုင်တဲ့နေရာတစ်ခုဆိုတော့ဒီလိုမျိုးအနှောက်အယှက်ပေးနေတာတွေတော့မရှိသင့်ဘူးထင်တာပဲဗ
ျခက်တာလဲ online ပေါ်ရောက်နေပြီဆိုရင်ကိုဘသူဘဝဖြစ်တယ်ဆိုတာအတိအကျမပြောလဲရနေတော့အပြင်မှာမျက်နှာချင်းဆိုင်တွေ့နေရင်ပြောချင်မှပြောပြမဲ့စကားမျိုးကို online ပေါ်မှာလွယ်လွယ်ပြောလိုက်ကြတယ်သူများကိုဝေဖန်လိုက်ကြတာပါဖြူးသူတေသနာ internet သုံးတဲ့သူ3000နီးပါးကိုအခုနှစ်မေလ30ရက်နေ့ကနေပြီးတော့ဇွန်လ30ရက်နေ့ကြားမှာမေးခွန်းတွေကိုမေးပြီးတော့online harassment စစ်တမ်းပြုစုခဲ့တာဖြစ်ပါတယ်ရှင်